ကချင်ဒေသမှာတပ်မတော်ကထိုးစစ်ဆင်နေတာကိုရပ်တန့်ရေးအတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့တနိုင်းမြို့တွေမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်မြစ်ကြီးနားမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာစီတာပူမနောကွင်းမှာစုဝေးခဲ့ကြပြီးတနိုင်းမှာတော့လူ900လောက်မြို့တွင်းကိုလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာပါဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ဒီအပိုင်းတွေအတွင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကလိုင်စာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသဘက်တွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါဒီလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကချင်ပြည်သူတွေကထိုးစစ်တွေရပ်ဆိုင်းဖို့တောင်းဆိုခဲ့ပြီးမြစ်ကြီးနားမြို့ကဆန္ဒထုတ်ဖော်ရတဲ့အဓိကအကြောင်းကိုတော့ဒီပွဲကိုဥဆောင်ကျင်းပသူတဦးဖြစ်တဲ့ဦးလုံဂျုံတူးတော်ကအခုလိုပြောပါတယ
်တပ်မတော်ရဲ့ထိုးစစ်ကအရက်သားတွေနေတဲ့ခြေရွာတွေမှာအမြောက်နဲ့ထုတော့ဟိုအရက်သားတွေကလေးတွေသုံးလေးယောက်လောက်တန်ရာရသွားတာ။ဒီနေ့ဒီနေ့ကြောက်သွားတာ။ဘယ်ကျန်တဲ့နေရောက်ကဟိုဒီုတ်ဒီဘက်မှာခဲတော့ကုကလေးငယ်တွေဖြစ်တဲ့ခါဆိုတော့လူသူကစိတ်ထဲမှာမတက်မတာခံစားရတာပေါ့ဗျာ။စိတ်ကလည်းပါတယ်ပြီးတော့ဟိုဒီလူသူစစ်စင်ချင်းအားဖြင့်စိတ်တန်ဖက်ကအာချိုးမှမရှိဘူး။ဒါတောင်းလို့စိတ်ကြပါလို့
လက်ရှိ6နှစ်ကျော်ကြာပြန်လည်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာပြည်သူတွေဆင်းရဲဒုက္ခရောက်ရတာကြောင့်ထိုးစစ်တွေရပ်ဆိုင်းပြီးနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လည်းထပ်မံတောင်းဆိုပါတယ်
။သူတို့ပြည်ပခအတွင်းမှာဖြစ်ချင်းပြည်သူတွေအပြစ်နဲ့ပြည်သူတွေကဒုက္ခဆင်းရဲခံစားရတာပေါ့ဗျာ။အခုကကချင်းကျေးရွာပေါင်း300ကျော်နေရှိခံရပြီးပြီ။ဆရာရှိခိုးတောင်းပေါင်း60ကျော်လည်းနေရှိချက်ရှိခံရပြီ။လူအားလည်းဒီအရသာမန်ဒီနဲ့ဒီကျိုးတင်းကျော်ကလည်းစစ်ပြဒုက္ခတွေဖြစ်နေရတာပေါ့ဗျာ600ပေါ့ပစ်ထားပြီးတော့ဟုတ်မလားဒါကတော့အခု6နှစ်ကြာပြီဒီနိုင်ငံရေးပြဿနာတော့ဖြစ်တဲ့ဒီကိစ္စပေါ့နိုင်ငံရေးဒီလမ်းနဲ့ဖြည့်ရှင်းမှုအတွက်တောင်းဆိုတဲ့ပေါ်ပါ
မြစ်ကြီးနားမြို့ကဆန္ဒထုတ်ဖော်ပွဲကိုတော့မနေ့9နှစ်နာရီကနေ10နာရီထိကျင်းပခဲ့ပြီးလူအင်အားထောင်နဲ့ချီပြီးတက်ရောက်ခဲ့တယ်လို့တနိုင်းမြို့မှာလည်းမြို့တွင်းမှာလှည့်လည်ပြီးဆန္ဒထုတ်ဖော်ခဲ့တယ်လို့ဦးဆောင်ပါဝင်သူတဦးဖြစ်တဲ့ဦးနော်တောင်ကပြောပါတယ်
ဟုတ်ကျွန်တော်9နိုင်နဲ့စပြင်တာအခုကျွန်တော်ဒါတနိုင်းမြို့တစ်ခေါက်ဟောပတ်တော့မယ်ဒီကူနေရာပြန်ရောက်တော့မယ်ကိုနေနေပဲလို့တော့လူကအခုကျွန်တော်ဒီလမ်းလျှောက်ပို့ထိုးနေရာမှာ600ကျော်ပါဝင်တယ်ဟုတ်ထပ်တူးလာတာ900ကျော်တယ်ဗျခုန
တနိုင်းမျိုးကပြည်သူတွေကတော့တောင်းဆိုချက်၅ချက်ကိုအခုလိုကြွေးကြော်ခဲ့ပါတယ
်။စင်နေလာမယ်၊စံတော်မမောပစ်စီမို့ပစ်စီရဆိုင်လေ။ဟုတ်ပြီ၊ဟုတ်ပြီ၊ဟုတ်ပြီ။ဒီပေတော်များဒုတိယဖြစ်သွားလေရဆန်နေရေ။ဟုတ်ပြီ၊ဟုတ်ပြီ၊ဟုတ်ပြီ။
တခြားအချက်တွေကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့နိုင်ငံရေးပြဿနာမပြေလည်သူ၍အကြီးစားစီမံကိန်းတွေရပ်ဆိုင်းဖို့ကချင်ပြည်နယ်မှာဖက်ဒရယ်စနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစတာတွေပါဝင်ပါတယ်။နောက်ရက်တွေမှာတော့ဒီလိုဆန္ဒထုတ်ဖော်ပွဲတွေကိုဗမော်ဖားကန့်နဲ့ဝိုင်းမော်မျိုးတွေမှာလည်းကျင်းပဖို့ရှိနေပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1962ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်ပြီး1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရစဲခဲ့ပါတယ်။2012ခုနှစ်မှာတော့တိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးနှစ်ဖက်အကြားငြိမ်းချမ်းရေးဆွေးနွေးတာတွေရှိခဲ့ပေမဲ့ဒီကနေ့ထိတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်။